အာဖဂန်နစ္စတန်နိုင်ငံသမ္မတရွေးကောက်ပွဲစနေနေ့မှာကျင်းပဖို့ရှိနေချိန်မှာပဲဆန္ဒမဲပေးမှုတွေကိုနှောက်ယှက်ပေးမယ်လို့အာဖဂန်တာလီဘန်တွေကခြိမ်းခြောက်လိုက်ပါတယ်။တာလီဘန်အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာမူဂျေဟီဒင်တွေအားလုံးကတနိုင်ငံလုံးကရွေးကောက်ပွဲတွေကိုနှောက်ယှက်ဓာတ်ဆီးပေးဖို့အတွက်တာလီဘန်အဖွဲ့ကညွှန်ကြားကြောင်းအာဖဂန်ပြည်သူတွေအနေနဲ့အိမ်မှာနေမနေရင်အနေရကြုံတွေ့ရဖို့ရှိကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအကူအညီပေးရေးမစ်ရှင်အဖွဲ့ UNAMA ကတော့ဒီမိုကရေစီအခွင့်အရေးကိုအသုံးချမဲ့အရတားတွေကိုတိုက်ခိုက်တာတွေမလုပ်ဖို့တာလီဘန်အဖွဲ့ကိုတိုက်တွန်းထားပါတယ်။ကုလသမဂ္ဂအတွင်းမှာကြိုရအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာမီချီယာမာမိုတိုဟာတာလီဘန်အဖွဲ့ဝင်တချို့နဲ့အင်္ဂါနေ့ကကတ်တာနိုင်ငံဒိုဟာမြို့မှာတွေ့ဆုံခဲ့ပြီးရွေးကောက်ပွဲဆိုင်ရာအကြံဖတ်မှုကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ယာမာမိုတိုကမဲဆန္ဒရုံတွေနဲ့ရွေးကောက်ပွဲတွေပါဝင်ပတ်သက်သူတွေကိုတိုက်ခိုက်မယ်ဆိုရင်နိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ပြီးဆီယာဝဲဝူဇေဝဲမှုအဖြစ်အကျုံးဝင်ရောက်ရှိသွားနိုင်ကြောင်းအဖြစ်ကျူးလွန်သူတွေအနေနဲ့သူတို့ကျူးလွန်တာတွေအပေါ်တာဝန်ယူရမှာဖြစ်ကြောင်းပြောသလိုရွေးကောက်ပွဲအနောက်ရှေ့ပေးမဲ့တာလီဘန်အဖွဲ့ရဲ့ထုတ်ပြန်ချက်ကိုလည်းပြန်လည်ရုပ်သိမ်းပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။စစ်သေးကြတာလီဘန်အဖွဲ့တွေအနေနဲ့ရွေးကောက်ပွဲနဲ့ဆက်နွယ်တိုက်ခိုက်မှုတွေကိုလုံးနေခဲ့ပြီးဖြစ်ရမှာပါဝံပြည်နယ်အတွင်းလက်ရှိသမ္မတအရှရဖ်ဂါနီရဲ့မဲဆွယ်ပွဲမှာတာလီဘန်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်လူ30သေဆုံးခဲ့ပြီး50ကျော်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ။